ဒေသခေါ်ကရင်နီဘက်ကအခြေအနေကိုကြည့်ရအောင်ပါစစ်ကောင်စီလက်အောက်ခံနေကြားစောက်တပ်ဖြစ်ခဲ့မှုတဲ့ကရင်နီလူမျိုးပေါင်းစုံပြည်သူ့လွတ်မြောက်ရေးတပ်ဦးကလလတာကပြီးခဲ့တဲ့လတည်းဒေသခံတပ်တွေနဲ့ပူးပေါင်းပြီးကြားပြည်နယ်အရှေ့ပိုင်းမဲဆဲမြို့ကိုတိုက်ခိုက်သိမ်းပတ်ခဲ့ပြီးတဲ့နောက်အခုရက်ပိုင်းအတွင်းစစ်ကောင်စီဘက်ကတံပြန်ထိုးစစ်ဆင်လာတဲ့အတွက်မဲဆဲနယ်ဖားဆောင်မြို့နယ်တွေဘက်မှတိုက်ပွဲတွေပြင်းထန်နေပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရရှိသေးပါဘူး။ကာလာလာတာရဲ့ပြောခွင့်ရတွဲဘက်အတွင်ရင်းမှုဖြစ်တဲ့ရဲဘော်လော်ရင်ဆိုကိုကိုဝင်းမင်းကမေးမြန်းရမှာသူကအခုလိုစာပြီးတော့ရှင်းပြပါတယ်
။အော်ကဲကိုဒီတလေးစစ်ပကဖြစ်တဲ့ဖန်ဆောင်ပေါ့နော်။ဖန်ဆောင်နဲ့ကျွန်တော်ပတ်သက်ကြတာတိုက်ပွဲကတော့နှစ်စဉ်လို့ဖြစ်နေတယ်။ကိုကဒီနေ့လည်းတောက်လျှောက်ကျဲနေတယ်။နေ့ရက်နဲ့တဘယ်နည်းဆိုနည်းရဆက်တိုက်တနေကုန်ပဲဒီနည်းနဲ့တပ်ဖို့ဖြစ်နေအခုကနှစ်ဖက်လုံးညီနေတယ်ဒါမဲ့လေကတော့တနေကုန်တော့ကျက်လာတော့၃ရက်ရှိတော့ပြီပေါ့နော
်ဟုတ်ကဲ့ရဲပါလို့ရဲဆိုအခုဒီတိုက်ပွဲထဲမှာအဓိကအထူးခြားဆုံးဆိုရင်ဘာကိုထောက်ပြကြလဲ
တိုင်းမှုကိုယ်တိုင်ဖတ်ဆောင်မှလာထိုင်ရကြလေကောမာတော့ကတ်ဆက်ထမှုထိုင်တိုင်းမှုကဘာကြောက်ဒီမှလာထိုင်ရတယ်လဲဆိုတဲ့ဟာတော့ရှင်းပါတယ်မဲဆက်မြို့နယ်ကိုတစ်ခုလုံးကိုကျွန်တော်တို့ထိချုပ်ပြရတဲ့ဆိုတော့ဟာဘူသူတို့ရဲ့ကိုတိတ်ခံနေသူတို့ပြန်ပြီးတော့ဆက်ယူဖို့ပေါ့နော်မဲဆက်ပြဟာကောင်းလေသူတို့တိတ်ချင်တယ်လေဒါတိတ်တဲ့မဲဆက်ကခုနှစ်မိုင်လောက်ဝေးရအောင်မြို့နယ်မဲဆက်ဆိုတာကျွန်တော်တို့အာဏာမသိချင်တော့မြို့နယ်ပဲလေအခုသူတို့အာဏာသိပြီးမှပဲကျွန်တော်တို့ကြရပြည်နယ်ကိုခရယ်လေးခုဆိုပြီးတော့မှဖွဲ့လိုက်တာကိုမင်းဆက်ကခရံတစ်ခုဖြစ်တယ်အဲ့တော့သူတို့စစ်ကောင်စီတဲ့ကတော့ဒါခရံရန်တရားအကုန်လုံးရှိတယ်လေအဲ့တော့သူတို့ခရံရန်တရားတစ်ခုလုံးကိုကျွန်တော်တို့ကဖျက်ဆီးသိမ်းဆီးပြတော့သူအဲ့ဒါကိုမရရအောင်ပြန်ယူမယ်ဆိုတော့သဘောမျိုးနဲ့ပဲပြင်ထန်တာပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဒီအင်အားတွေကိုရောဘယ်လိုထူကြလာတာတွေ့ရလဲ
သူထူတာကျွန်တော်တို့မင်းဆက်ဆက်သိမ်းကြတဲ့ကပဲဒါမဲ့သူအင်အားအဲ့လိုမများဘောစခါ6လုံးလုံးမှ120လောက်ပဲရှိသေးတယ်အေးအများတာဒီတပတ်ပဲရှိသေးတယ်ခုကခမ်းမန်းတော့ရော်တိမှာတော့200လောက်ရှိတယ်ရော်တိကျော်ဘောဘောလခဲမှာလည်း300လောက်ရှိတယ်ဖတ်ဆောင်ကတော့ခမ်းမန်းအားတော့900နဲ့900ကျားမှရှိတယ်ခုကလေးတက်လေးတန်တဘောမျိုးပဲဘလခဲမှာလည်းဒီနေ့အားထပ်တိုးတယ်ရတိဖက်မှာထပ်ထိုးဖို့ပြင်နေတယ်အဲ့တော့ရတိဖက်မှာထိုးမယ်ဖာဆောင်ဖက်မှာထိုးမယ်ဖာဆောင်ဖက်မှာစစ်ချောင်း၄ချောင်းလောက်ထိုးမယ်ဆိုရတိဖက်မှာလည်း၄ချောင်းလောက်ထိုးမယ်ဆိုရင်သူတို့ကမဆက်ကိုရနိုင်တယ်လို့သူတို့ကအဲ့လိုတွေ့ကြတော့စစ်ပြေပြီးတော့မှလာခဲ့တာပါလေအဲ့တော့ကျွန်တော်ဒီနေ့တပ်ပွဲကပြင်းထန်နေတာပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဒီမက်ဆက်ကိုနောက်ဆုံးသိမ့်ပိုက်နိုင်ဖို့အလားအလာအပေါ်ရောဘယ်လိုတွက်ထားလဲ
အခုအနေထားချင်နေရဆိုရင်တော့လက်ရှိဒီကနေ့ခီပေါ့နော်စစ်မြေပြင်ရဆိုတော့သူသိမ့်နိုင်ဖို့မရှိဘူးဒါနဲ့ဒီတိုင်းဆက်မဟုတ်ဘဲနဲ့ဒီထက်ပိုပြီးတော့တခြားဟိအားနဲ့လီလီချောင်းတော့အများပေါ့နော်အဲ့ဒါတွေကဒီထက်ပိုဖြစ်သိမ့်လာလို့ရှိတော့ကျွန်တော်တို့ဟုတ်ကဲ့တော်ပြန
်ဟုတ်ကဲ့ဒီတိုက်ပွဲမှာလေချောင်းကပါဆိုတော့ထိခိုက်တန်ရမှုအနေထားရောဘယ်လိုရှိခဲ့လဲ
အာလေချောင်းကတော့ဖာဆောင်တစ်ခုထဲပဲဗျဖာဆောင်ရှစ်ဖက်တလူရှစ်ဖက်ပေါ့ကျဆူရွာထဲမှာကျဆူရွာထဲမှာစတဲ့ကြောင်းတွေလည်းကျူတူဒီချင်းနှလုံးတုံးလုံးလောက်ထိသွားတယ်လူတော့မထိဘူးဗျရွာသားတော့မရှိဘူးရွာနေရွာတော့သူမီးရှို့ပြလိုက်ပြီဗျကျောက်ပန်းညုံနဲ့ဝါအောင်ရှမ်းပေါ့အဲ့ရနေရ
ဟုတ်ကဲ့တက်တွေဘက်ကထိခိုက်မှုရော
လေ3ရက်ကျဲတာတယောက်မှမထိဘူးဗျဒီကနေ့ထိကျွန်တော်တို့ကျဲပေါ်ထိခိုက်ချက်ဆုံးတိုင်းရတယောက်မှမရှိသေးဘူးကျွန်တော်တို့လည်းထိတက်ရေဆန်တဲ့တက်ပွဲမရှိသေးဘူးခုလောဆိုကျွန်တော်တို့တရက်နဲ့ဆမမနဲ့ drone နဲ့ပဲဝေးကနေပြည်နေတာသူတို့တိုးမရအောင်ပဲလောဆယ်ဒီလိုလောက်ထားတယ်ဗျသူတို့ကျွန်တော်တို့ထိုးရင်တိုက်မယ်ဆိုတဲ့အမျိုးလောက်ပဲကျွန်တော်တို့ကာထားတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရဲဘော်လော်ရင်ဆိုခင်ဗျာ